အခုလို AA နဲ့အစိုးရတပ်ရဲ့စစ်ပွဲတွေကြောင့်လုံခြုံရေးအရာညမထွက်ရအမိန်ထုတ်ပြန်ထားတဲ့ပလောဝမြို့နယ်မှာဒေသခံအများစုဟာနေရက်ပြန်မလာရဲကြသလို AA ရခိုင်လက်နက်ကိုင်အဖွဲ့ရဲ့လုံခြုံရေးအရာဖမ်းဆီးစစ်ဆေးခံရမှာကိုလည်းစိုးရိမ်နေကြတဲ့အကြောင်းချင်းအရက်ဖွဲ့ရက်ဖက်အဖွဲ့အစည်းတွေကပြောပါတယ် AA ဘက်ကတော့ပလဝဒေသခံတွေကိုနှိပ်စက်ညှဉ်းပန်းတာတွေထပ်ပြီးလုပ်မှာမဟုတ်တဲ့အကြောင်းနဲ့လိန်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေလည်းမရှိခဲ့တဲ့အကြောင်းဒီနေ့မနေ့ပလဝမြို့ကြီးလေရွာမှာသူတို့သဘောထားကိုရှင်းပြသွားပါတယ်အပြည့်အစုံကို VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကမေးမြန်းတင်ပြထားပါတယ်ရှင
်ဇန်နဝါရီ၈ရက်ကရခိုင်လက်နက်ကိုင် AA အဖွဲ့တွေဖမ်းဆီးခေါ်ဆောင်သွားတဲ့ပလဝမြို့နယ်ကြီးလေရွာဒေသခံတရာကျော်ထဲမှာတချို့ကိုစစ်ဆေးမေးမြန်းစဉ်ရိုက်နှက်ခဲ့ကြောင်း AA ဘက်ကဇန်နဝါရီ၁၂ရက်မှာကြေညာချက်ထုတ်ပြန်ပြီးဝန်ခံခဲ့ပါတယ်ကြီးရွာပေါင်း၄၀၀ဝန်းကျင်လောက်ရှိတဲ့ပလဝမြို့နယ်ဒေသခံအများစုကတော့ဖမ်းဆီးခံရမှာကိုကြောက်ပြီးနေရက်မပြန်သူတွေများလာကြောင်းချင်းရက်ပတ်အဖွဲ့စည်းတွေကပြောပါတယ်ဒီနေ့ဇန်နဝါရီ13ရက်မနက်ပိုင်းမှာအင်အား200ဝန်းကျင်လောက်ရှိရဲ့ AA တပ်ဖွဲ့ဝင်တွေဟာကြီးလေရွာဒေသခံတွေကိုရွာအထက်တန်းကျောင်းခွဲမှာစုခေါ်ပြီးသူတို့အနေနဲ့ရိုက်နှက်တာတွေစက်မလုပ်တော့လို့ဖမ်းဆီးခဲ့တဲ့ချင်းအမျိုးသမီးကိုလည်းလင်းပိုင်းအကြမ်းမဖက်ခဲ့ကြောင်းရှင်းပြခဲ့ပေမဲ့ဒေသခံတွေကတော့စိုးရိမ်နေသေးပဲလို့စစ်ဆောင်တွေကိုကူညီပေးနေသူတယောက်ကပြောပါတယ်
မလဲကတော့ရွာသားတွေကိုဒီလိုပြည်လာလုံးကလူတွေကိုအရှိဝတ်ပေါ်တယ်။အာဒီရွာမှာကျွန်တော်တို့ပတင်းကြီးကိုမလုပ်ပါဘူး။ပစ္စည်းတွေပါတယ်လည်းမဆန်းဆန်းလို့ဆိုရဲဟာပဲ။ပြောပါဆိုပြီးတော့သူတို့ကသူကိုမဲ့လုပ်တယ်။အနီးနားဝန်းကျင်မှာလည်းဟိုဖမ်းတယ်၊စီးတယ်၊ရိုက်တယ်၊နှိပ်စက်တယ်။ပြီးတော့သူတို့ကအဲ့လိုမျိုးစကားအစီအစဉ်နဲ့ချင်းချတာပဲ။ဟိုမီလန်ပေါင်းစပ်အဲ့လိုမျိုးရှိတော့ရှင်းပြောမယ်ဆိုရင်ဒီလိုရင်းနဲ့ကောင်းတဲ့လူတွေပြောမယ်ဆိုနိုင်တဲ့ပုံကိုယ်တွေဒေတာမှာနည်းနည်းနာမည်ကြီးတဲ့လူတွေဆိုတော့ပို့ပြီးတော့ကြောက်ရတယ်အဲ့လိုမျိုးမျိုးထားလေးရှိတယ်။ဒီတော့အမေကအံတွေပြေးနိုင်တဲ့အမေထောက်မှရှိတယ်ဆိုတဲ့အမေသားနဲ့သူတို့ကအများကြောက်နေတယ်
။ပလဝမြို့နယ်တွင်းကဆစ်ဆောင်တွေကိုကူညီပေးနေတဲ့အဖွဲ့အစည်းကတောင်းရှိသူတို့က VOA ကိုပြောသွားတာပါ။တမတော်ဘက်ကိုသတင်းပေးပို့နေရသူတချို့ဟာပလဝဒေတာကနေထွက်ပြေးလွမြောက်နေရဆိုရဲ AA အဖွဲ့ရဲ့ဇန်နဝါရီ12ရက်ထုတ်ပြန်ချက်ဟာဒေတာကံတွေကိုစိုးရိမ်မှုပိုများစေကြောင်းခုမီချင်းအမျိုးအနွယ်စုရေးရာပေါင်းဆက်ညှိနှိုင်းရေးကောင်စီကဦးစောမြကပြောပါတယ်
။သူရဲ့ထုတ်ပြန်တဲ့အဲမှာကြတော့သူတို့အတော့ရန်သူပေါ့အစိုးရသတင်းပေးပြီးရှိလို့လာချလာပါအဲ့လိုထုတ်ပြန်ချက်မှာအဲ့လိုမျိုးတွေ့တယ်။ကျွန်တော်တို့ကဒီတော်လှန်ရေးအဖွဲ့ကို response ဖို့ဆိုတာမဖြစ်နိုင်ဘူးလေ။အစိုးရတည်င်းပေးတွေကထွက်ပြေးလွတ်မြောက်သွားတယ်တဲ့အဲ့လိုပြောရဆိုတော့ကျွန်တော်ကဘလို့အဲ့ဒီရောကနေခီးသွားတဲ့လူကြီးကအဲ့ဒီအစိုးရတည်င်းပေးလို့ဆွဆွလိုက်တာလည်းအတူတူပဲဆိုတော့သူတို့လည်းပြန်လာလို့ဆိုတော့ဆက်ချသွားမယ်
ပလဝမြို့နယ်ထဲမှာတပ်မတော်နဲ့ရခိုင်လက်နက်ကိုင် AA တို့2015ခရီးကတိုက်ပွဲစဖြစ်နေပြီး2019ထဲမှာတိုက်ပွဲတွေစိတ်လာပါတယ်ရခိုင်လက်နက်ကိုင် AA ကိုစတင်စီယုံမှုတွေလုပ်နေရဆိုတဲ့စွပ်စွဲချက်နဲ့ချင်းပြည်နယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဝေတင်ကို AA ဘက်ကဖမ်းဆီးထိန်းသိမ်းခဲ့ရာအခုဆိုရင်နှစ်လရှိပြီဖြစ်ပါတယ်။ချင်းရပ်ဘက်ဖွဲ့စည်းရည်နဲ့ပလဝမြို့ဒေသခံတွေကတော့သူတို့ဒေသမှာစစ်ပွဲကြီးကြာရှည်လာမှာစိုးရိမ်နေကြောင်းလည်းပြောပါတယ်။